မနက်ကမှ COVID-19 ရောဂါပိုးကူးစက်ခံသူနောက်ထပ်8ယောက်တွေ့ရှိတာကြောင့် virus ကူးစက်ခံသူ369ယောက်ရှိသွားပြီလို့ကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကဒီနေ့ August 13ရက်နေ့ည8နာရီထုတ်ပြန်ချက်မှာပြောလိုက်ပါတယ်။ဓာခွန်းနမူနာစုစုပေါင်း1355ခုကိုဒီနေ့စစ်ဆေးခဲ့တာမှာ virus ကူးစက်ခံထားသူ8ယောက်ကိုတွေ့ရှိခဲ့တာပါ။ဒီနေ့ရောဂါပိုးတွေ့ရှိသူ8ယောက်စလုံးဟာပြည်ပကပြန်လာသူတွေဖြစ်ကြပြီးတော့6ယောက်က UAE နိုင်ငံကဖြစ်ပြီးတော့2ယောက်ကတော့ဂျပန်နိုင်ငံကဖြစ်ပါတယ်။သူတို့အားလုံးဟာအသက်21နှစ်ကနေ33နှစ်အရွယ်ကြားဖြစ်ကြပြီးတော့အမျိုးသား5ယောက်နဲ့အမျိုးသမီး3ယောက်ဖြစ်ပါတယ်။ဒီနေ့ကူးစက်ခံသူ8ယောက်မှာရန်ကုန်တိုင်းကကူးစက်ခံသူ4ယောက်ကတော့တာမွေမင်္ဂလာတောင်ညွတ်စမ်းကြောင်းနဲ့တန်လျင်မြို့နယ်တွေကဖြစ်ကြပြီးတော့မွန်ပြည်နယ်က2ယောက်ကတော့မော်လမြိုင်ကဖြစ်ပါတယ်။ကျန်တဲ့2ယောက်ကတော့ရခိုင်ပြည်နယ်မင်းမြားမြို့နယ်နဲ့ရှမ်းပြည်နယ်နောင်ချူမြို့နယ်တွေကဖြစ်ကြပါတယ်။သူတို့အားလုံးဟာလိုင်မြို့နယ်မှာအတော်လာကန့်သက်စောင့်ကြည့်ခံထားသူတွေဖြစ်ကြပြီးတော့ဝေဘာကြီးဆေးရုံမှာကုသမှုတွေဆက်လုပ်သွားမှာဖြစ်တယ်လို့ပြောပါရယ်ဒီနေ့မှာယောဂအတီပြူလူနာဟောင်းနေတဲ့ကနှစ်ကြိမ်ဆက်ပိုးမတွေ့ရှိသူ3ဦးထပ်ပြီးတော့တွေ့ရှိတာကြောင့်ယောဂပိုးကင်းစင်လာသူ321ဦးရှိသွားပြီဖြစ်ပါတယ်ဒီထဲက322ယောက်ကိုတော့ဆေးရုံကနေဆင်းဝင်ပြုလိုက်ပြီးတော့တတ်မှတ်ထားတဲ့နေရာတွေမှာဆက်ပြီးတော့အတော်လာကန့်သက်စောင့်ကြည့်တာတွေကိုလုပ်နေတယ်လို့ပြောပါရယ်ဒါပြင်မနေ့ August 12ရက်နေ့နေ့လယ်12နာရီကနေဒီနေ့နေ့လယ်12နာရီထိနောက်ထပ်စောင့်ကြည့်လူနာအသစ်18ယောက်ရှိတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာအခုချိန်ထိတော့ COVID-19 ကြောင့်သေဆုံးသူ6ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါရယ်ခင်ဗျာ